သူတို့ဒီလေးဒီလေးဒီအချိန်ဒီနေရာဒီတရားကိုပဲဟောတော်မူခဲ့ပါလေ။ယနေ့ဘုရားဘာသာဝင်သူတော်ဆင်းတို့ဤဆရာဂေါရမမြတ်ဗုဒ္ဓဒီလေးဝါဆုလိုက်ပြီးနေပါပဲ။ဗာရာဏသီမိဂရာယမှာပင်ဓမ္မဆက်ကသုတ်ကိုပင်ပြစ္ဆဝေရှိတပိခေါင်းတို့အားဟောကြားတော်မူခဲ့ပါလေ။ဗာရာဏသီမိဂရာဝုံဤဝါဆုလာကြီးညနေခင်းဟာစက်တည်းရှိလတင့်တယ်လာပါလေ။ခါမဟုတ်ပင်မဲ့သင်္ပင်အာလုံးတို့သည်ပင်လုံးကျွတ်ပွင့်ရ၏ကဘာပင်စီကြမှပေါ်ပေါက်လာသောဓမ္မဆက်ကိုဥညွတ်ပူဇော်ကြပါれလူသားစီမှ9ယောက်ကရှိတော်လဲမရေမတွက်နေသောနတ်ပင်မမယသူ့ဝေးနေကြပြီမှာစီတောက်ခဲမှာဆံမှုံမြန်ပိတ်သွင်းထားသည့်အလားဖြစ်ပါれဟောဇောလာတိလာဒီဝန်ဒီအရှင်လောကရာမဆွေပြူလာ၏လောကကြီးကိုစတင်နှုတ်ဆက်လိုက်ရာသမသပင်ကျင်းပါရမိဂရာယတောအုပ်ပြီးဘောရောင်တတွင်ဖြူဖြူပွေးကတင့်တယ်လာပါလေအရှိကိုနှုတ်ဆက်ကအနောက်ကိုဆောင်းဆင်းသွားတဲ့ဘာလို့ရာဇာနေမီရောင်းကြည့်သည်အားပြော့သွားပြီဖြစ်ဖြစ်ရွှေဆန်းလိုက်သည်အလားဝါဝင်းထိန်ကြီးလွင်သောအစင်းရှိတဲ့မိဂရာဝန်သည်ရွှေကြီးငွေကြီးရော့ရှက်ပြန်းသည့်အပေါ်ဝယ်နတ်မြတ်တို့ဤကိုရောင်ထို့တဲ့မြတ်ဗုဒ္ဓဤတရီရပပ၆ပါးသောယုံကြည်တော်ကလွှမ်းမှုကွန်မြူပါသည်ပြင်စွဲယဟန်နှင့်အ ਨੇ ကပြိမာဏဝတ်နတ်ပြမာတို့မှာစီတိကွန်းလိုပီတိတွင်ရှုံထုံဆိုးကဝမ်းမြောက်နေကြပါလေမြင့်မြတ်သူတို့သည်မျက်လုံးအပ်သောကြောင့်အမျက်ဆုံးဖြစ်တော်မူသောမြတ်ဗုဒ္ဓသည်မျက်ဆုံးသောချမ်းသာကိုပေးတတ်သောအမျက်ဆုံးသောတရားကိုစတဲ့ဟောတော်မူပါသည်ဓမ္မဟူသောစကြီးကိုစတဲ့နိုးတော်မူလိုက်ခြင်းဓမ္မသက်ကပေါ်ဒနာပင်ဖြစ်ပါသည်ယဟန်တို့ကိလေသာအနှောင်ဖွဲမှလွတ်မြောက်လိုသောသူသည်အစွန်းတစ်ဖက်ကိုအလွတ်ရှောင်၍အလေအလတ်လန်းကိုလက်ရမည်ရှောင်ရှားရအစွန်းတစ်ဖက်မှကာမတုက္ခ၌တမဲ့ဆွေလန်း၍ကာမတုက္ခခံစားရခြင်းသည်ပင်လောကနိဗ္ဗာန်ဟုယူဆ၍ထိုအတွက်သာလျှင်အာသောခွန်ဆိုင်အထုတ်နေခြင်းကိလေသာကာမသည်ရှင်တို့ကအာလုံတို့၏အရင်းအမြစ်ထိုဒုက္ခ၏အရင်းအမြစ်ကိုကိလေသာကာမကိုပယ်တတ်ဖို့ကိုယ်ခန္ဓာကိုနှိမ့်ဆက်ငြင်းဆဲခြင်းနဲ့အကျဉ်းထံအထုတ်ခြင်းဤနှစ်ခုတို့ဖြစ်ကြကုန်၏ကာမဒုက္ခကိုအထုတ်ခြင်းနှင့်အနကိလမထကိုအထုတ်ခြင်းတို့သည်ယံရှင်သောကိလေသာထူသောလူညံ့တို့၏အကျင့်ဖြစ်သောအရိယသူတော်ကောင်းလေးချောင်းရှားသောအသိညာမတိုးကောင်းကျိုးမဖြစ်သည့်အတွေ့သူတော်သူမြတ်တို့သည်မကျင့်ကြမကြံကြအာမထုတ်ကြသောအကျင့်အစွန်းရောက်သည့်အကျင့်များဖြစ်ပါလေ။ဒါကြောင့်ယဟန်မနမယချောင်းရှားကြရမည်။ကိလေသာနှင့်ဒုက္ခမှလွတ်ရလိုသူတိုင်းသည်နိစ္စမပရိပရာဟုသည့်အစွန်းလို့အလေလန်းကိုလိုက်နာကြရမည်။ဒီအစွန်းလို့အလေလန်းစဉ်၌အင်္ဂါစိတ်ပိုင်းရှိရသတ်မှတ်ထားပါအဲ့ဒီအင်္ဂါ၈ပါးတို့မှာသမ္မာဒိဋ္ဌိငါဆိုရသည့်ဤကိုယ်ထဲ၌အရှိတရားတို့ကိုအစ်တိုင်းအဖြစ်အတိုင်းအမှန်တိုင်းသိခြင်းဟူသည်ငါပြောက်သည့်အမြင်သည်အမြင်မှအလုံးတို့၏အခြေခံဖြစ်သည်သမ္မာသင်္ကပ္ပငါကိုပယ်ဖြောက်အရှိအမှန်တို့အမြင်ရောက်သောပုဂ္ဂိုလ်သည်ငါအတွက်မကျန်သူကောင်းကျိုးကောင်းစွာသိဖို့ကိုအစဉ်ရသူကကုညီဆောင်ရှောက်ဖို့ငါအကျိုးစွန့်လို့ဖို့ကြံစည်ရတာနေခြင်းသည်မှန်သောအကျင့်တမ္မာသင်္ကပ္ပဖြစ်ပါလေ။ဒီမှန်သောအမြင်မှန်သောအကျင့်တို့နဲ့ဉာဏ်ပညာကဥဆောင်ပါလေ။တမဝါစာအမြင်တွေ့မှန်သောသူသည်မှန်သောယူသားသောယဉ်ကျေးသောသိမ့်ွေသောစိတ်ကင်ညီညွတ်မှုကိုအားပေးသောအကျိုးရှိသောအမြတ်လက်ခံတော်စကားကိုပြောဆိုပါသည်အဲ့ဒါသမ္မာဝါစာပါပဲမမကမ္မန္တတတ်ချင်းချင်းစေခြင်းမပြုသူတစ်ပါးတို့အသက်အိုးအိမ်ကိုကာကွယ်ဆောင်ရှောက်ပြီးကိုပြုခြင်းခိုးဝဲလူရွေခြင်းမပြုသူတစ်ပါးစည်းဝါးဥစ္စာတုတေရေးကိုသာပြုခြင်းကာမဂုဏ်၅ပါးတို့နဲ့စီးမဲ့ကမ်းမဲ့အလွန်အကျိုးလိုက်စားခြင်းမရှိဝတ္ထုကာမနဲ့ကိရိသာကာမကိုလူမှုကျင့်ဝတ်တို့ဖြင့်စနစ်တကျထိမ့်သိမ်းစောင့်ရှောက်ခြင်းသည်မှန်သောအပြစ်ကင်းသောကုအမှုရာသမ္မာသင်သမ္မာကမ္မန္တဖြစ်ပါလေ။သမာဇီဝအမြင်အတွေ့အပြောအလုတ်မှန်သောသူဟာသူ့အသက်ကိုတတ်ခြင်းမြင်စေ၍ ူအသက်ကိုတတ်ဖြတ်ငင်းသေး၍မိမိအသက်ကိုမမွေးသူပစ္စည်းကိုခိုးဝှက်လူရဲ့လင်ညာအလွယ်သုံးစားပြု၍မိမိအသက်ကိုမမွေးအစိတ်လက်နဲ့အသားစားတတ်တော်မူရဲ့ဆေးဝါးဤရစာချေးကြုံအယောင်းဝယ်ပြု၍မိမိအသက်ကိုမမွေးအထက်ပါမမှန်သောသင်ငွေခြင်းတို့ကိုရှောင်ရှားဖယ်ရှား၍နေခြင်းသည်ပင်မှန်သောအသက်ငွေခြင်းဆိုတဲ့သမ္မာအာဇီဝဖြစ်ပါလေအမဝါယမမင်္ဂံသောတန်သောထုတ်ခြင်းမင်္ဂံသောအထုတ်ခြင်းဟူသည်မိမိ၌မဖြစ်သေးသောကိလေသာနှင့်အကျင့်ဆိုးများကိုမဖြစ်အောင်ကြိုတင်တားဆီးနိုင်သောစိတ်ဆွမ်းရည်တစ်မျိုးဖြစ်သေးသောကိလေသာနှင့်အကျင့်ဆိုးများရှိလျှင်အကျင့်မဲ့ပယ်ရှားဖို့အထုတ်နိုင်သောစိတ်ဆွမ်းရည်တစ်မျိုးမိမိမှာမရှိသေးသောအကျင့်ကောင်းစေကောင်းများအတွေ့အမြင်ကောင်းများကိုရှိလာဖြစ်လာအောင်ပြုစုပြိုးထောင်နိုင်စွမ်းရှိသောစိတ်ဓာတ်ခွန်အားတစ်မျိုးမိမိ၌ရှိပြီးဖြစ်ပြီးသောဇယက်ကောင်းအကျင့်ကောင်းအတွေးခေါ်ကောင်းအသိအမြင်ကောင်းများကိုဆွေးနွေးအောင်တိုးပွားအောင်အားထုတ်နိုင်စွမ်းရှိသောစိတ်ဤစွမ်းဤဓာတ်တစ်မျိုးဤပေါ်ပြပါစိတ်ဤစွမ်းဤခွန်အား၄မျိုးကိုအလုံးချနေခြင်းကိုမှန်တန်သောအားထုတ်ခြင်းသမ္မာဝါယာမခေါ်ပါလေသမ္မာတတိလူဤကိုနှုတ်စိတ်အမူအရာတို့မှာအဆောင်အလျှောက်ရှိမှကိလေသာနှင့်ဒုစရိုက်တို့ဝင်ရောက်ခွင့်မရမှဖြစ်ပါတယ်။ကိလေသာယံသူနှင့်ဒုစရိုက်လူဆိုးတို့ကိုကိုနှုတ်စိတ်ထဲသို့ဝင်မလာအောင်စနစ်တကျကန့်ကွက်စောင့်ရှောက်မှုသည်တမ္မာတတိပင်ဖြစ်ပါတယ်။တတိဆိုတာဟာကိုနှိတ်တို့ရဲ့အဆောင်အလျှောက်ပါပဲ။အဲဒါကြောင့်ကိုနှုတ်စိတ်တို့ဤလှုပ်ရှားမှုပြုမူမှုမမများအတိုင်းကိုကောင်းစွာစောင့်ကြည့်ခြင်းဟာစောင့်ရှောက်ခြင်းဟာသမ္မာတတိဖြစ်ပါလေ။သမ္မာသမารိတောမြောက်ကမဗယံပဒါပြန့်ကျဲပြီးလွားနေတဲ့စိတ်ကိုအာယုံကောင်းတစ်ခုပေါ်မှာစည်းကမ်းလိုက်ထိန်းထားနိုင်သောစိတ်စွမ်းဤတစ်မျိုးကိုသမ္မာသမာဓိခေါ်ပါလေ။စိတ်ဤစည်းကမ်းစိတ်ဤအရှင်းသခင်ပါပဲ။ပုဂ္ဂိုလ်ဤလူသဘာဝစေသူများကိုဖယ်ရှားမိလူသဘာဝစေရဲ့ကောင်းများကိုဖော်ထုတ်မိဓမ္မအားလုံးတွင်အလွန်ထူးခြားထင်ရှားသည့်ဝိသေသလက္ခဏာရှိသည့်ဓမ္မစကြတရားတော်ကိုအရိယာဖြစ်၏မျှော်တွေးအထုံနေကြသောဝိပဿနာယောဂီတို့အတွက်သာမဟုတ်ပါပဲနေ့စဉ်လူနေမှုဘဝအစင်းမြင့်မြင့်နှင့်ငြိမ်းချမ်းသာယာစွာနေထိုင်၏အဖက်ဖက်မှအသက်မွေးမှုနေထိုင်မှုပေါင်းပေးဆက်ဆံမှုအကျင့်စာရိတ္တအသိစိတ်အတွေးခေါ်တိုးတက်ဖွံ့ဖြိုးရေးတို့ကိုမျှော်လင့်လိုလားကြသောတိုင်းသူပြည်သားလူသားအားလုံးတို့အတွက်တိုင်းတိုင်းငြိမ်းဝပီးပြားမှုတည်ဆောက်ရေးအဖွဲ့ကဓမ္မစကြတရားတော်ထွန်းကားပြန့်ပွားရေးကိုတိုင်းလုံးအနားဆောင်ရွက်နေကြောင်းကောင်းစွာပဒင်းကောင်းပါအပ်ပါလေ။ဒီစီမပရိပရာဟူသောမေခင်တရား၈ပါးသည်သီလသမာဓိပညာပင်ဖြစ်ပါသည်သီလဟူသည်ကိုယ်တို့ဤစည်းကမ်းတမာရီဟူသည်စိတ်ဤစည်းကမ်းပညာဟူသည်စိတ်ဤအတွင်းအညီပညာကိုစေတောတုတ်တင်သောနိလမြာဖြစ်ပါသည်။ဘဂင်ရှင်ပါသိက္ခာ၃ပါးကျင်တရားတို့ကိုကျင့်ကြံအထုတ်ခြင်းဖြင့်ဒုက္ခသစ္စာကိုထိုးထွင်းသိမြင်လာမယ်။သမုဒယသစ္စာကိုပယ်ရှားနိုင်မယ်။និရောဓသစ္စာသို့ဆက်ရောက်မျက်မှောက်ပြုလာနိုင်မှာဖြစ်ပါသည်။ဒုက္ခဟူသည်ခန္ဓာတို့ဤဖြစ်ခြင်းရင်းကျက်ခြင်းပေါက်ပြန်နှိမ့်ဆက်ခြင်းအလိုမပြည့်ခြင်းစိတ်သူတို့နှင့်ကွဲပွားရခြင်းမုန်းသူတို့နှင့်လက်တွဲရခြင်းစတဲ့ယုံနံတို့ဤသဘာဝပင်ဖြစ်ပါသည်။သမုဒယဆိုတာကာမ၌တက်မဲ့သောတဏ္ဍာခန္ဓာ၌၎င်းဘဝ၌၎င်းတက်မဲ့သောတဏ္ဍာဘဝမရှိဟုသောအယူဝါဒ၌တက်မဲ့သောတဏ္ဍာဤတဏ္ဍာတို့ကောင်းဆောင်တဲ့ကိလေသာသည်သမုဒယဖြစ်ပါသည်။និရောဓဆိုတာသမုဒယ၏ချုပ်ခြင်းဒုက္ခ၏ချုပ်ခြင်းပင်ဖြစ်ပါသည်။မေဃဟူသည်နိရောဓကိုတွားတော်လမ်းကြောင်းဒီကသမารိပညာမေခင်ရှင်းပါခြင်းတရားပင်ဖြစ်ပါသည်တို့ဖြင့်ခန္ဓာ၅ပါးသည်ဆင်းရဲရာအမှန်ဒုက္ခသစ္စာတဏှာသည်ဆင်းရဲကြောင်းအမှန်သမုဒယသစ္စာတဏှာချုပ်ခြင်းသည်ဒုက္ခချုပ်ကြောင်းအမှန်နိရောဓသစ္စာမေခင်ရှင်းပါသည်နိရောဓကိုရောက်ကြောင်းအမှန်မေဃသစ္စာတို့ဖြစ်ကြပါလေမေခင်ရှင်းပါတရားသည်ဉာဏ်မျက်လုံးကိုဖြစ်စေနိုင်၏ထိုးထွင်းသည့်ကိုဖြစ်စေနိုင်၏ထူးခြားသောအသိကိုဖြစ်စေနိုင်၏ငြိမ်းအေးမှုကိုဖြစ်စေနိုင်၏ နိဗ္ဗာန်ကိုမြင်စွမ်းနိုင်၏ဘောရိဉာဏ်ကိုဖြစ်စေနိုင်၏ခန္ဓာ၅ပါးဟူသည်ဒုက္ခအမှန်သိသောသစ္စာဉာဏ်ကန္တာ၅ပါးသည်ဒုက္ခဟုအမှန်သိသောသစ္စာဉာဏ်ဤဒုက္ခကိုထုတ်တင်သိရမည်ဟုလောက်ရမည်ဟုကိစ္စကိုသိသောဉာဏ်ကန္တာဒုက္ခသစ္စာကိုသိပြီးသည်ဟုကိစ္စပြည်စည်းခြင်းကိုသိသောဉာဏ်ဤသို့လင်ဒုက္ခနှင့်ကိစ္စဉာဏ်ကိစ္စဉာဏ်တဏ္ဍဉာဏ်အာဖြင့်ဉာဏ်၃ပါးတဏ္ဍ၃ပါးသည်သမုဒယဟုအမှန်သိသောကိစ္စဉာဏ်သမုဒယကိုပေးရမည်ဟုသိသောကိစ္စဉာဏ်ပယ်ပြီးလျင်ပယ်ပြီးပြီဟုသိသောကတ္တဉာဏ်အာဖြင့်သမုဒယသစ္စာ၌ဉာဏ်၃ပါးတဏှာ നി ရောဓကိုတဏှာ നി ရောဓကိုတဏှာ നി ရောဓဒုက္ခ നി ရောဓကိုဒုက္ခ നി ရောဓဤသို့လျှင် നി ရောဓဟုအမှန်သိသောသစ္စာဉာဏ်အဲဒီ നി ရောဓနှမျိုးကဆက်ရောက်ရမည်ပန်းတိုင်းဟုသိသောကိစ္စဉာဏ် നി ရောဓသို့ရောက်ပြီးလျှင်ရောက်ပြီးပြီဟုသိသောကတ္တဉာဏ်အားဖြင့် നി ရောဓသစ္စာ၌ဉာဏ်၃ပါးမေခင်ရှင်ပါခြင်းတရားသည် നി ရောဓသို့ရောက်ကြောင်းလမ်းမှဟုသိသောသစ္စာဉာဏ်၎င်းခြင်းတရားများကនិရောဓအရောက်ရှောက်ရမည်လမ်းဟုသိသောသစ္စာဉာဏ်၎င်းလမ်းကိုရှောက်ပြီးនិရောဓသို့ဆက်ရောက်ပြီးလျင်ရှောက်ပြီးပြီးဆက်ရောက်ပြီးပြီးဟုသိသောကတ္တဉာဏ်အားဖြင့်မေကသစ္စာ၌ဉာဏ်၃ပါးဤသို့လျင်သစ္စာတစ်ပါးစီတစ်ပါးစီ၌သစ္စာဉာဏ်ကိစ္စဉာဏ်ကတ္တဉာဏ်ဖြင့်ဉာဏ်၃ပါးစီဖြစ်ခဲ့ရာသစ္စာ၄ပါးမှဉာဏ်စဉ်၁၂ပါးဖြစ်ပါတယ်မြတ်ဗုဒ္ဓကသူဤတပီဟောင်း၅ရောက်တို့အားဤသစ္စာ၄ပါးတို့နှင့်၁၂ပါးသောဉာဏ်အမြင်မကြည်လင်သည်မိကငါသည်ဗုဒ္ဓဖြစ်ပြီးဟုမကြည်ညာနိုင်ခဲ့သည်ယခုကသစ္စာ၄ပါး၌ဉာဏ်စဉ်၁၂ပါးတို့အမြင်ကြည်လင်စွာဖြစ်ပေါ်ခဲ့ပြီးဖြစ်ခြင်းကြောင့်တတ္တလောကတစ်ခုလုံးနဲ့ငါသည်ဗုဒ္ဓဖြစ်ခဲ့ပြီဟုဝန်ခံနိုင်ခဲ့ပြီပညာနိုင်ခဲ့ပြီဟုမိန့်ကြတော်မူခဲ့ပါလေ။ကမ္မရိမိန့်ကြသည်မှာယခုကံငါဖျားမှာတစ္ဆာ၄ပါး၌ဉာဏဒသနာ၁၂ပါးသင်္ချာဖြစ်ခဲ့ပြီ။ဤဉာဏဒသနာသည်မပြည့်မစည်ခိုင်မြဲစွာဖြစ်ခဲ့ပြီ။စိတ်အစင်းသည်ဥပါဒံစွာ၄ပါးမှကောင်းစွာလွန်မြောက်ခဲ့ပြီ။ဧပတိသန္တိနှင့်ဘဝသည်နောက်ဆုံးဖြစ်၏နောက်တပံပရိသန္တိဘဝငါမှာမရှိတော့၏သစ္စာလေးပါးတရားဤကုန်ပြီးဆုံးသောအခါငါဘာသောပိစဝေကီတိဟောင်းတို့တွင်အရှင်ကွန်တင်ရသည်ဒိဋ္ဌိဝိသိကိစ္စသီလပဒပရမသသံယောဇဉ်၃ပါးအကျွမ်းမရှိပယ်ဖြတ်တော်မူ၍သောတာပန်ဖြစ်ခဲ့ပြီးယဟန်ပြုတော်မူပါသည်စေတဝလာတေတုံအပြည့်ရှိနတ်မြမပေါင်းတို့သည်ဝါမြောက်လွန်၍ကျွေးကျော်သောအတန်ဒီဘဝလျှံအောင်ညာခဲ့ပါသည်။ဘာပတူမြေကြီးသည်ပြင်းစွာလှုပ်၍ကောင်းချီးပေးပါသည်။နတ်မြမတစ်ဆက်ရှိကလေးတို့တရားသိမြင်ကြွတန်းဝင်ကြပါသည်။ဘောဓမမြတ်ဗုဒ္ဓ၏တရားဥ၌တရားဥနာသူလူသား၅ယောက်ရှိရာနိဗ္ဗာန်ကိုဥစွာမြင်သူသောတာပန်ဥစွာဖြစ်သူယဟန်ဥစွာပြုသူကရှင်ကွန်တင်ညာဖြစ်ပါတယ်ဓမ္မစကြာဟူသောတရားတော်သည်ဥယုံနာမကထူးလဲထူးပါတယ်ဗုဒ္ဓသာသနာနှင့်ယဟန်သက်တော်ရှိရှင်ကွန်တင်ညာကိုသောတာပန်ဥစွာဖြစ်စေခဲ့ပါတယ်နိဗ္ဗာန်ကိုဥစွာမြင်စေခဲ့ပါတယ်ဗုဒ္ဓသာသနာဝင်ယဟန်ဥလီဖြစ်စေခဲ့ပါတယ်တရားဥဓမ္မဆက်ဟောမြတ်ရာနေကိုဓမ္မနေသံဃာနေလို့ခေါ်ဆိုရမှာဖြစ်ပါတယ်ဓမ္မယရဏနဲ့သံဃာယရဏတို့စတင်ပေါ်ပေါက်ရနေဟာတရားဥဓမ္မဆက်ဟောမြည်ပြီးဝါဆိုလာပြီးနေပဲဖြစ်ပါလေဓမ္မဆက်ဇာတိဓမ္မတော်ဒီဗုဒ္ဓသာသနာဝါဝိဒေသလက္ခဏာဒေသနာဖြစ်ပါအစလုံးမရောက်ခြင်းမြတ်တညီညွတ်သောကျင့်စဉ်ဖြစ်ခြင်းကိုခြင်းစိတ်တအသိဉာဏ်တွေးခေါ်တို့ကိုတုတ်တက်ရင့်ကျက်စေနိုင်ခြင်းဝိပဿနာယောဂီတို့အနိဗ္ဗာန်အတွက်သာကျင့်ရသောတက်တန်းကျင့်စဉ်တရားမျိုးမျှတာမဟုတ်ပဲလူသားတိုင်းနေ့စဉ်လူဘဝတည်းလူကျင့်ဝလူနေမှုလူဘဝအကျိုးစီးပွားတို့အမျိုးမျိုးတိုးတက်စေနိုင်သောဘဝကျင့်စဉ်တစ်မျိုးလည်းဖြစ်ပါတယ်တို့ဒီဤမျှမွန်များ၍တက်တန်းကြတဲ့
ဓမ္မစကြာတရားဒေသနာတော်ကိုသခိုင်းတိုင်းတိုင်းလုံးပြန့်နှံ့စေကြုံတမကမြန်မာတနိုင်ငံလုံးတကဘာလုံးပြန့်နှံ့စေဖို့သခိုင်းတိုင်းဓမ္မစကြာပြန့်ပွားရေးအဖွဲ့ကဓမ္မစကြာပြန့်ပွားရေးအစည်းအဝေးကိုတရားချက်ကသူတော်စင်တို့အတွေ့ဖြန့်ချီလိုက်ရပါသည်ပြည်သူစံလာပေါ်မှာစံမြသားရရှိကြပါစေ
Thank you.